ကမ္ဘာပေါ်မှာဖြစ်နေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်နိုင်ငံကအားကစားပြိုင်ပွဲတွေပေါ်မှာကြေရဲခတ်မှုတွေရှိလာနေပြီးတော့ဥရောပချန်ပီယံစ်လိဂ်နဲ့ပရီးမီးယားလိဂ်အပါအဝင်အားကစားပွဲအတော်များများကိုလည်းရွှေ့ဆိုင်တာတွေဖြစ်ပျက်တာတွေဖြစ်လာနေပါတယ်။လာမယ့်သတင်းပေါ်မှာကစားဖို့ရှိနေတဲ့မန်စီးတီးနဲ့ရီယယ်မက်ဒရစ်၊ယူဗန်တက်စ်နဲ့လီယွန်၊ဘာစီလိုနာနဲ့နာပိုလီ၊ဘိုင်အန်မြူးနစ်နဲ့ချယ်ဆီတို့ရဲ့ချန်ပီယံစ်လိဂ်ဒုတိယအဆင့်ရှုံးထွက်ပွဲတွေကိုရွှေ့ဆိုင်လိုက်တဲ့ဆိုပြီးတော့ဥရောပဘောလုံးဖွဲ့ချုပ် UEFA ကဒီနေ့ပဲကြေညာပါတယ်။ဒါပြင်ယူရို2020ဥရောပဖလားဘောလုံးပွဲကိုလည်းနောက်ကျပြီးကျင်းပသွားနိုင်တယ်ဆိုပြီးသတင်းတွေထွက်လာနေပါတယ်။ယူဗာဒီနဲ့လာမယ့်အင်္ဂါနေ့ကျရင်အဖွဲ့ဝင်55နိုင်ငံကိုအင်တာနက်အွန်လိုင်းပေါ်ကနေအရေးပေါ်အစည်းအဝေးလုပ်ပြီးတော့ယူရို2020ဘောလုံးပွဲချင်းမမဲ့ရက်တွေကိုရွှေ့ဆိုင်ဖို့နဲ့ဒီအခုနှစ်ချန်ပီယံစ်လိဂ်နဲ့ယူရိုပါလိဂ်ပွဲတွေဖြတ်လာနိုင်ကြတဲ့ကိုလည်းဆွေးနွေးသွားမှာဖြစ်တယ်ဆိုပြီးတော့သတင်းတွေကဖော်ပြနေပါတယ်။အင်္ဂလန်ပရီးမီးယားလိဂ်မှာဆိုရင်အာဆနယ်နီးပါးမီကယ်အာတက်တာနဲ့ချယ်ဆီကစားသမားဟာဆန်အိုဒွိုက်တို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားပြီးတဲ့နောက်အရေးပေါ်အစည်းအဝေးတရက်ကိုဒီကနေ့မှကျင်းပခဲ့ပြီးတော့ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဧပြီလ4ရက်နေ့ထိရပ်ဆိုင်းလိုက်တယ်ဆိုပြီးတော့ပရီးမီးယားလိဂ်ကအင်တာနက်ဆာမျက်နှာကနေကြီးညာထားပါတယ်။တစ်ဆက်တည်းမှာပဲအမည်ဖော်တဲ့ဒီလက်စတာကစားသမား၃ဦးမှာလည်းကိုဗစ် -19 ရောဂါလက္ခဏာတွေ့လာနေရတာကြောင့်သူတို့ကသူတို့တီးတန့်ခွဲနေနေရတယ်ဆိုပြီးတော့လက်စတာနီးပြဘရန်ဒန်ရော့ဂျာစ်ကပြောပါတယ်။အမေရိကန်မှာတော့ MLS ဘောလုံးပွဲတွေကိုတစ်လရနာထားတယ်လို့မက်လာနဲ့ဧပြီလမှာကစားမယ်။အမေရိကန်လက်ရွေးစင်အသင်းရဲ့ပွဲတွေကိုလည်းဖြတ်လိုက်ပါတယ်။ချိန်ထဲမှာပဲဂျပန်နိုင်ငံနဲ့နိုင်ငံတကာအိုလံပစ်ကော်မတီ IOC တို့ကလည်းတိုကျိုအိုလံပစ်ပြိုင်ပွဲကိုဖျက်သိမ်းဖို့ဒါမှမဟုတ်ရွှေ့ဆိုင်မှုကိစ္စကိုမစင်စားရဘူးဆိုပြီးတော့ဂျပန်အိုလံပစ်ဝန်ကြီးဆေကိုဟာရှီမိုတိုကဒီကနေ့သတင်းစာရှင်းလင်းပွဲမှာထပ်လောင်းပြောကြားလိုက်ပါတယ်ခင်ဗျာ။